မနေ့ကမနေ့9နာရီခွဲလောက်ကမိထီလာမြို့ဈေးကြီးအရှိဘက်မှာညီဝိတ်စိန်ရွှေဆိုင်ပိုင်ရှင်ဘက်ကရွှေလာရောင်းသူလင်မယားကိုအကြမ်းဖက်ထိုးချိန်မှုကြောင့်ဆားခဲ့တဲ့အဓိကယုံဟာဈေးဆိုင်တွေဖျက်ဆီးခံရမြို့ပေါ်အဆောက်အုံတချို့မီးရှို့ခံရသလိုတန်ခါနဲ့လူတချို့လည်းဒဏ်ရာရပြီးတမျိုးလုံးပုံမှတ်144ညမထွက်ရအမိတ်ထုတ်ပြန်ရတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့မိထီလာမြို့ပြည်သူ့အကျိုးဆောင်ကွန်ရက်ကတော်မြင့်မြင့်အေးကိုမေးကြည့်တဲ့အခါ
မျိုးဝင်စိန်ရွှေဆိုင်မှာဖြစ်တာအဲ့ဒါနဲ့မိုးရွှေဆိုင်ကသူတမီးကနေလာပြီးရိုက်တယ်လို့လည်းပြောတယ်။ကိုကြီးကအပေါ်ရိုက်ခံတာကိုကြီးကလက်ကိုနောက်ကနေချုပ်ပြီးတော့ရှေ့ကနေဝစစ်ပိတ်နဲ့ရိုက်တာဟုတ်အိုင်နာမြန်နေဖြစ်နိုင်ရွှေဆိုင်ကလမ်းရက်ကောင်ပါလေးလေသူတို့လည်းတခြားမြင်တယ်အဲ့လိုအားမခံနိုင်ရဘူးပေါ့ဂျက်စကန်ကကျတော့ခွေးခွားကြီးပဲရင်ခေါ်တာနောက်မှသူတို့ဆန်းတော့ရှောင်းကြီးသေးတယ်ဟိုပထမတော့ဝင်မင်းမပုံနေဆိုပြီးတကားလေးခွန်ငိုင်းနေရိုက်တာထက်တာလည်းဖြစ်တယ်လူမတွေ့တော့ပစ္စည်းတွေဖြစ်စီးတာဖြစ်သွားတာပေါ့စက်တင်လောက်တည်းကဖြစ်နေတာရဲအိုက်ကြားထဲမှာအမှန်တော့ပြေလျောင်ရှင်းနေတာပေါ့လေအင်းအဲ့ဒါအဲ့လိုမဖြစ်ဖ ೇನೆ တန်ခါကိုတဘာထပ်ဖြစ်လိုက်တော့နာဂျီစင်းအနောက်ဘက်မှာရှိတဲ့ရစ်ခနာမှာရှိတဲ့ကလားပလီကပထမအရင်ပထမညနေမမှောင်ခင်ပေါ့အဲ့ပြီးတော့ဆိုပလီကြီးပလီကြီးကတော့ပညာရေးမှုရုံးနဲ့ကပ်ရက်ပဲပညာရေးမှုရုံးကလည်းမိရဲပါသွားတယ်အစည်းဆုံးပလီနားမှာတော့ရိုက်နေကြတာအပြန်လာတဲ့ဘေးမှာမိသက်တွေကလည်းရက်ကြည့်ပေါ့ဒီလိုရဲတွေမဝင်ရဲတဲ့သဘောမျိုးပေါ့အဲ့လိုမျိုးတို့ကတန်ခါတဘာနဲ့တယောက်တည်းတယ်ဆိုတော့သူတို့ကြီးထားတယ်။တမဖို့ထုတ်တဲ့ကားလည်းတိတ်မပြောရုပ်ထက်ကြီးအကားကလည်းအော်အော်ပြီးပြီးပဲလို့ပြောတယ်
။မိတိလာမျိုးနဲ့ပြုံောက်ရွာကဥက္ကမောင်ဝင်းနဲ့ဇနီးဒေါ်အေးနိုင်တို့ဟာကျန်းငွေ3,400လောက်တန်နဲ့သူတို့ပိုင်ရွှေစံညက်ကို New Wayson ရွှေဆိုင်မှာပွားရောက်တဲ့အခါဆန်ရှင်းရဲ့တူဖြစ်သူကမှတ်ကြောက်တင်ဖို့ဈေးထဲယူသွားပြီးပြန်လာတဲ့အခါမှာတော့ရွှေစံညက်ကပဲ့နေတဲ့အတွက်ကျန်းငွေ5,000သာပေးမယ်လို့ပြောဆိုရင်းကနေအချင်းများပြီးရွှေဆိုင်ပိုင်ရှင်တဲ့အလုပ်သမားတို့ကဥက္ကမောင်ဝင်းကိုထိုးကြည့်လိုက်တဲ့အတွက်တန်ရလို့စေယုံပို့လိုက်ရတယ်လို့သိရပါတယ်။အဲ့ဒီနောက်ဒေါသထွက်နေတဲ့လူကြီးကရွှေဆိုင်ကိုရောက်လာပြီးကိုတိလက်ရောက်ကျူးလွန်လိုက်သူတွေကိုရှာရင်းကနေအဓိကယုံစတင်ခဲ့တာလို့စုံစမ်းသိရှိရပါတယ်။တနေ့လုံးနည်းနည်းဖြစ်ခဲ့တဲ့အဓိကယုံအတွင်းတန်ရသူတန်ခါတစ်ပါးနဲ့အမျိုးသား၅ဦးမိထီလာစေယုံတင်လိုက်ရတယ်လို့သိရပါတယ်။နောက်ဆုံးရတဲ့သတင်းအရမိထီလာမြို့နယ်ဝန်ရင်းအုပ်စုဟန်စားရွာကတတ်တော်40ရွယ်ဦးစဝနဆိုသူတန်ခါတစ်ပါးပြန်လည်တော်မူသွားတယ်လို့သိရပါတယ်။ဒါပြင်တန်ရသူတွေကသက်26နှစ်အရွယ်ကိုတန်းမြင့်နိုင်ဆိုသူတည်ဆုံသွားတဲ့အကြောင်းနဲ့အချိန်နဲ့တည်ငြိမ်အောင်ထိန်းချုပ်နေတဲ့အကြောင်းမိထီလာမျိုးအမှတ်နဲ့ရဲစခန်းကတာဝန်ကျရဲအရာရှိတအုပ်ကအခုလိုပြောပါတယ
်။တန်းမြင့်နိုင်26နှစ်ပေါ့နော်။ကာသမာပေါ့ဟုတ်ကဲ့ဆုံးသက်ဆုံးသွားပါတယ်ခင်ဗျာ။ကိုကဲမှုကတော့ကျွန်တော်တို့တိုင်းစင်ကိုကဲမှုလူကြီးတွေလည်းရောက်ပါတယ်။အခုလက်ရှိကတော့အားလုံးပေါ့မြို့ပေါ်မှာလယ်မြေကန်ရဲတွေနဲ့ဆက်ရတဲ့ချင်းနှင်းရင်းလောက်နဲ့ကျွန်တော်တို့ဒုံချုံကြီးကိုကျွန်တော်ဆောင်းမလေးရှိပါတယ်ခင်ဗျာ။ကိုမတရားလေးတွေထုတ်တာကကျွန်တော်တို့ဦးနေပေါ့နော်ဆက်နိုင်ခွဲလောက်ပါတပြုတ်လုံးပါခင်ဗျာမိတာမျိုးတပြုတ်လုံးပါခင်ဗျ
ာခင်းဖြစ်နေတာတွေကိုရိုက်ထားတယ်ဗီဒီယိုမှတ်တမ်းတွေအရလူအုပ်ကြီးဟာဆိုင်ကန်းတွေကပစ္စည်းတွေကိုလမ်းမပေါ်ထုတ်ပြီးရိုက်နှက်နေတာတွေ့ရသလိုမီးလောင်နေတဲ့တိုက်ခန်းကိုရေနဲ့ငြိမ်းသက်နေတာတွေလည်းတွေ့ရပါတယ်ဒီလိုအကြမ်းဖက်မှုတွေဆက်လက်မကြီးထွားအောင်တရားဥပဒေအတိုင်းတည်တည်ကြကြဆောင်ရွက်ဖို့88မျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကဗီဒီယိုရုပ်သံနဲ့မြင့်တာရက်ခံလိုက်ပါတယ
်အခုမိတ်ကြီးလာမှာဖြစ်နေတဲ့ပြည်ပခရတွေအတွက်ကျွန်တော်တို့ရဲ့သဘောထားကိုကျွန်တော်အရေးကြီးထုတ်ပြန်ရင်းလို့ပါဒါကနံပါတ်1ကတော့ကျွန်တော်တို့ဟာဘယ်သူတွေဘယ်လိုပဲသွေးထိုးသုံးဆောင်မှုတွေကအခြေခံခဲ့ပါစေရာဇမှုတစ်ခုဖြစ်ပြီဆိုရင်ရာဇမှုအတိုင်းပဲကျွန်တော်တို့ရှုမြင်သုံးသပ်ဖို့ဆိုပါတယ်အဲ့ဒါတရားဥပဒေစိုးမိုးရေးအတွက်ဝန်ကူညီကြဖို့ဆိုတယ်အဲ့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်အကောင့်တွေပေါ်ရမယ်တာဝန်ရှိပုဂ္ဂိုလ်တွေကလည်းအဲ့ဒါကိုရှင်းရှင်းလင်းလင်းကြံပြမှုဆိုတယ်ရေးတင်းကြံမှုဆိုတယ်ကျွန်တော်တို့အဲ့ဒီကနေပြီးတော့မကန့်ကန့်နိုင်မှုဆိုရင်ချက်ချင်းလူမျိုးရေးပါတာရဲ့အဓိကယုံပုံစံကိုခေါင်းနဲ့ကြောင်းတက်လိုက်တဲ့ဘယောကလုံတော်မှုတွေကကျွန်တော်တိုင်းမှာတကယ်ရှိနေတယ်ကျွန်တော်တို့ဒါကိုခုမင်းလေးပြောကြအောင်ဒီလိုမိတ်ဖူလာကိစ္စဂျပန်ပြည်မှာငြင်းအင်းသွားပြီပဲထားလိုက်ပါနောက်ထပ်ပြည်တော်စုရဲ့တနေရာမှာပုံစံတစ်မျိုးနဲ့အဲ့ဒီသွေးထိုးဆုံးဆောင်ပြီးတော့အဓိကယုံတွေဖန်တီးမဲ့ကြီးရလက်ရတွေကျွန်တော်တို့အစိုးရရတယ်ကျွန်တော်တို့မြင်ထားပြီးသားအဲ့တော့အချိန်တန်နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ထုတ်ပြောမှဖြစ်တော့အဲ့တော့လူသားတွေရှိနေဒီပြဿနာတွေရှိနေမှာပဲရှိတဲ့ပြဿနာကိုရှင်းရတဲ့နည်းတွေဟာတရားဥပဒေစိုးမိုးရေးနည်းလမ်းတွေပဲဖြည့်ရှင်းနေပါတယ်စိတ်အုပ်ချုပ်ရေးကိုလက်ရခေါ်တဲ့အပြုအမူမျိုးတော့ကျွန်တော်တို့လုံးဝဖွင့်မပြုနိုင
်ဘူးဒါပြင်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်မဲ့အုပ်စုတွေကိုထိထိရောက်ရောက်အချိန်မီတားမြစ်ဖို့နဲ့သူတို့အနေနဲ့လည်းဝိုင်းဝန်းထိန်းသိမ်းနေတဲ့အကြောင်းကိုမင်းကိုယ်တိုင်ကပြောပါတယ
်ဒီနေ့ဖြစ်နေတာတွေကဘယ်လိုပဲအုပ်စုဖွဲ့တိုက်ခိုက်မှုတွေဖြစ်ပါစေဘာသာရေးလူမျိုးရေးခေါင်းစဉ်တွေတက်ပြီးတော့ဖြစ်လာအောင်နှစ်ဖက်အကြမ်းဖက်မဲ့ပုံစံဆပြီးတော့တိုက်ခိုက်နေတာတော့မှအဲ့ဒီဒေသဆိုင်ရာအုပ်ချုပ်ရေးရန်ကြီးကလူမျိုးရေးတပ်ဖွဲ့တွေရဲ့တုံ့ပြန်မှုကတော်တော်တန်လျာဖြစ်စရာကောင်းပါလား ကျွန်တော်တို့စီမှာလည်းကွန်ရက်တွေအပြည့်ရှိတယ်ကျွန်တော်တို့တစ်နှစ်ပတ်လုံးကျွန်တော်တို့ဖွင့်ထားတဲ့ကွန်ရက်တွေကမိကြလာမှာအခိုင်အမာရှိတယ်အဲ့ဒီကရတဲ့ဒင်းတွေမှတ်တမ်းမှတ်ရတဲ့အရာဆိုရင်လုံုံရေးတက်ဖွဲ့တွေဟာရဲရုံတွေရက်နေပြီးတော့အဲ့ဒီတက်ဖွဲ့ရားတွေကတိုးဝင်သွားပြီးတော့ခုနကအကြမ်းဖက်မှုလုပ်တဲ့သူတွေကိုခွင့်ပြုလိုက်တဲ့သဘောမျိုးဖြစ်နေတယ်အဲ့တော့ဒါဟာငြင်းရန်စွာသဘောထားဆန္ဒထုတ်ဖော်နေတာအေးချမ်းစွာနဲ့သဘောထားဆန္ဒထုတ်ဖော်နေတာမဟုတ်ပါဘူးအဲ့ဒါကြောင့်အကျန်းဖက်မဲ့အုပ်စုတွေကိုတော့တားရပါလိမ့်မယ်။အဲ့ဒီအတွက်ဘာမှဆိုရင်ကြောက်ကြနေကြလည်းမလို့ပြည်သူလူထုကနားလည်ပြီးသားလက်ခံပြီးသားတကယ်အသက်အိုးရင်းစည်းစိမ်တွေကိုဖျက်ဆီးတော့မဲ့အကျန်းဖက်မှုမျိုးကိုလူကြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ယူရပါလိမ့်မယ်ထင်ရပါလား။အခုတော့ကျွန်တော်တို့တန်ရပြည့်စရာရှိတယ်ပြည်သူတယောက်အနေနဲ့ဆိုရင်ဆိုရင်လည်းမကောက်ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူရတဲ့ကြောင့်ကျွန်တော်တို့လက်လမ်းနေရာတွေကျွန်တော်တို့ရဲ့ကွန်ရက်တွေအားလုံးနဲ့ဝိုင်းပြီးတော့ထိန်းဖို့ကျွန်တော်စူးစမ်းခဲ့ပါတယ်
။မိတိလာမျိုးကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ရောက်နေပြီဖြစ်သလိုကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ចောင်းသားတွေလည်းညှရင်းချင်းလိုက်သွားနေပြီဖြစ်ပါတယ်ခင်ဗျာ။